ထိုင်းစစ်တပ်ပိုင်အိမ်တော်မှာနေထိုင်နေတာကဥပဒေကိုချိုးဖောက်တာဖြစ်ကြောင်းထိုင်းအခြေခံဥပဒေတရားရုံးကမနေ့ကမှဆုံးဖြတ်မယ်ဆိုရင်အဲ့ဒီဆုံးဖြတ်ချက်ကိုလက်ခံမယ်လို့ထိုင်းဝန်ကြီးချုပ်ပရယုချန်အိုချာကပြောပါတယ်
มันสนใจอยู่ที่ว่าเขาจะตัดสินว่ายังไงมากกว่า
เชียงอุบลคงยงเย่ส่งเจ้าเช็กโก้ส่งเหมียวเนจองส่งเจ้าเช็กก็คงยงบอมาหมดดีเนจองอภิเษกที่จะจะตีเอาบูดาชีจองอภิเษกชีชีจองเนี่ยอภิเษกชีไม่ชีจองใครอยู่มาพิจองไทยวันจีจูปรายุทธ์กับเบียวไปอาณาเต็งก้องซองบัวกันเนี่ยวันจีจูพิลาติวปรายุทธ์จันโอชาก็ထိုင်းစစ်တပ်အကြီးအကဲရာထူးကနေအနောက်ယူခဲ့ပြီးဖြစ်ပေမဲ့လည်းစစ်တပ်ပိုင်းအိမ်တော်ရာမှာ2014ခုနှစ်ကစပြီးအခုချိန်ထိဆက်လက်နေတိုင်းနေဆဲဖြစ်ပါတယ်။ဒါကထိုင်းစစ်တပ်ရဲ့ဥပဒေစည်းမျဉ်းတွေကိုချိုးဖောက်နေနိုင်တာလည်းဖြစ်ပါတယ်။ထိုင်းအခြေခံဥပဒေတရားရုံးကအပြစ်ရှိတယ်လို့ဆုံးဖြတ်ချက်ချရင်ပရယုချန်အိုချာအနေနဲ့ဝန်ကြီးချုပ်ရာထူးကိုဆွံ့လွတ်ရမှာဖြစ်ပြီးနိုင်ငံရေးလုပ်ပိုင်ခွင့်တင်းတင်းကြာပိတ်ပင်ခံရမှာလည်းဖြစ်ပါတယ်။အဲဒီလိုဖြစ်လာမယ်ဆိုရင်တော့ထိုင်းလူငယ်စန္ဒပြသမားတွေတောင်းဆိုနေတဲ့အချက်၃ချက်ထဲကတစ်ချက်ဖြစ်တဲ့ဝန်ကြီးချုပ်ရာထူးကနေနှုတ်ထွက်ပေးရဆိုတဲ့အချက်ကိုဖြည့်ဆည်းပေးလိုက်တယ်လို့ဖြစ်သွားမှာဖြစ်ပါတယ်။